မလေးရှားနိုင်ငံကပြည်ပပြောင်းရွှေ့အလုပ်သမားတွေပေါ်တာဝန်ရှိသူတွေရဲ့ပြစ်မှုဆက်ဆံပုံနဲ့ပတ်သက်ပြီးဝေဖန်ပြောဆိုခဲ့တဲ့ဘင်္ဂလားဒေ့ရွှေ့ပြောင်းလုပ်သားတူကိုမလေးရှားအစိုးရကပြည်နှင်ထံပေးလိုက်ပါတယ်။ပြည်ပရွှေ့ပြောင်းအလုပ်သမားတွေပေါ်မလေးရှားအစိုးရရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီး Al-Jazeera ရုပ်သံဌာနကရိုက်ကူးတဲ့မှတ်တမ်းရုပ်ရှင်အစီအစဉ်ထဲမှာဘင်္ဂလားဒေ့ရှ်အလုပ်သမားမိုဟာမက်ရီဟန်ကဘာကဝေဖန်ပြောဆိုခဲ့ပြီးတဲ့နောက်မလေးရှားအစိုးရဘက်ကအခုလိုတုံ့ပြန်လှုပ်ဆောင်လိုက်တာပါ။မလေးရှားလူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားမှုချုပ်ခိုင်ရူဒီဇမီဒူဝတ်က25နှစ်အရွယ်ရီဟန်ကိုတောက်ကြာနဲ့နှောင်းမဲကပြန်ပို့လိုက်ပြီလို့အတည်ပြုပေးပေမဲ့ဘာကြောင့်ပြန်ပို့တာလဲဆိုတာကိုတော့မဖြေခဲ့ဘူးလို့ Writers သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။ရီဟန်ဟာတောက်ကြာနဲ့ညကကွာလာလပူမြို့တော်နိုင်ငံတကာလေယာဉ်ခွင်ကိုလူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ရောက်လာခဲ့ပြီးသတင်းတောက်တွေကိုလက်ဝှေ့ရန်လက်မထောင်ပြခဲ့တယ်လို့မလေးရှားအစိုးရပိုင်းဗနာမားသတင်းကဖော်ပြလိုက်ပါတယ်။ကမ္ဘာကယောဂဆိုင်ချိန်မလေးရှားဆွေးရအနေနဲ့အထောက်ထားမဲ့ပြည်ပလူသားတွေပေါ်မတရားမှုတွေအကြောင်းဇူလိုင်3ရက်နေ့ကထုတ်လွှင့်ခဲ့တဲ့ Al-Jazeera ရုပ်သံမှတ်တမ်းအစီအစဉ်မှာပြောခဲ့ပြီးရီဟန်ကိုမလေးဆွေးရကနိုင်ငံထဲဝင်ခွင့်ပိတ်ပင်တဲ့နာမည်ပြည့်စင်းသွင်းပြီးတော့ဖမ်းဆီးခဲ့တာပါခင်ဗျာ။